ယူကရိန်းနိုင်ငံကအဓိကတိုက်ခိုက်ခံကောင်းဆောင်ဟာ၂ရက်အတွင်းဒုတိယအကြိမ်တော့ဖမ်းခံထားရပါတယ်။သမ္မတယူကော့ဘွယ်မှာလက်ရှိသမ္မတယူဝီရီမူစီဗနီနောက်ကဒုတိယနောက်သူ့နောက်ကနေဒုတိယခလလန်းနေရာကလိုက်နေတာကိုမဲဂျာလက်တွေကပြနေချိန်မှာပဲသူအဖမ်းခံထားရတာပါ။ကမ်ပါလာမြို့ကပါတီရုံးချုပ်ကနေဒီစီကိုင်နဲ့သူ့ရဲ့ Forum for Democratic Change FDC ပါတီကတခြားထိတန်းအဖွဲ့ဝင်တွေကိုရက်တက်ဖွဲ့ကဒီကနေ့ဖမ်းသွားတာလို့မျက်မြင်တွေ့သူတွေကပြောပါတယ်။အနာဘန်ဒီဘက်ကယူကော့ဘွယ်ဆိုင်ရာမတမာမှုတွေလုပ်တယ်ဆိုတဲ့အကြောင်းပြောဆိုမဲ့ဒင်းစာရှင်လင်းပွဲလုပ်ဖို့ပါတီကောင်းဆောင်တွေကြိုးစားရတဲ့အမျှအစအဦးတွေကိုရက်တက်ဖွဲ့ကမျက်ရည်ပုံတွေနဲ့ပြစ်ပါတယ်။နောက်ထပ်သမ္မတလောင်းတူဖြစ်တဲ့ဝန်ကြီးချုပ်ဟောင်း MMA မှု Ambabazi ကတော့သူ့အိမ်ကနေရက်တက်ဖွဲ့ရှေ့ပြေးအဆောင်အရှောင်မပါပဲဒီကနေ့ထွက်သွားပါတယ်။လမ်းတွေပေါ်မှာရက်တက်ဖွဲ့ဝင်တွေကင်းလှည့်နေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုသူက online မှာတင်ထားပါတယ်။ယူကန်နာရွေးကောက်ပွဲကော်မရှင်ကဒီနေ့ထုတ်ပြန်တဲ့ယာယီမဲဂျာလက်တွေမှာတော့သမ္မတမူစီဗန်နီကမဲရည်အတွက်60နှစ်ရာဂိုင်းနှုန်းလောက်နဲ့ဦးဆောင်နေပြီး PC ကိုင်က32ရာဂိုင်းနှုန်းရထားပါတယ်။ Ambabazi ကတော့2ရာဂိုင်းနှုန်းတော့မရပဲတတ်တရနေရာကလိုက်နေပါတယ်။